ဗုဒ္ဓဘာသာဝင်ဖုံးကြီးတွေနဲ့ပြည်သူတချို့မင်းညားကရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေဖြစ်ခဲ့ပြီးတော့ပြည်သူတချို့ဒဏ်ရာရခဲ့တယ်လို့အပြည့်အစုံတချို့လည်းရှိခဲ့ပါတယ်။ဒီလပိုင်းတွင်းမှာလည်းရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေခက်ဆစ်ဆစ်ဖြစ်ခဲ့တဲ့အပေါ်မှာဒေသတွင်းနိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့တရားပေါက်ရင်ဆိုင်ရနိုင်တယ်လို့အမေရိကန်တန်တမန်ဟောင်းတဦးကပြောသက်ပါတယ်။တိုင်မဲ့မြန်မာဆိုရအနေနဲ့ဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေပေါ်ကာယတွေရခတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကသုံးသပ်ပါတယ်။ပြည်စုံကမတင်ကြီးထက်ကပြောပြပေးပါလိမ့်မယ်
။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတချို့ဥဆောင်တဲ့အဖွဲ့တစ်ဖွဲ့နဲ့မင်္ဂလာတောင်ညွတ်ရက်ွက်နေသူတချို့တို့ကြားမင်းညာကဘာသာရေးအသွင်ဆောင်တဲ့ထိတ်တိုက်တွေ့မှုဖြစ်ခဲ့တာပါ။ဒါဟာဆိုရင်လပိုင်းအတွင်းရန်ကုန်မြို့မှာဖြစ်ခဲ့တဲ့ဒုတိယမြောက်တင်းမာမှုဖြစ်ပါတယ်။မွတ်စလင်စန့်ကျင်ရေးအသွင်ဆောင်တဲ့တင်းမာမှုတွေကိုကင်တွယ်ဖို့မြန်မာနိုင်ငံအပေါ်ဒေတာတွင်ဖိအားပေးမှုပိုများလာမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဟောင်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးဌာန USIP ရဲ့အာရှအစီအစဉ်ရဲ့အကြီးအကဲအကြံပေးဖြစ်သူ Derek Mitchell ကထောက်ပြပါတယ်
။ Well, in the Burma is a member in good standing of ASEAN. There are obviously majority Muslim countries within ASEAN, including the largest in the world, which is Indonesia.
မြန်မာအာဆီယံနိုင်ငံတကာဖြစ်နေပြီးတော့သူတို့ပြည်အင်ဒိုနီးရှားလိုကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးတွေကြားမှာနေနေရတာဆိုတော့ဒီအချိန်ပေါ်မှာအနည်းငယ်စောင့်ကြည့်နေကြမှာပါဆိုတော့မြန်မာဆိုရပေါ်မှာဖိအားတွေပုံများလာမှာကတော့သိကြပါလေလူထုကြားချမ်းပန်နေဆက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုသူတို့ပြည်မွတ်စလင်နိုင်ငံတွေကစောင့်ကြည့်နေကြမှာပ
ါရန်ကုန်မြို့ကဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပနိုင်ငံများခီးစဉ်အတွင်းတိုက်တိုက်ဆိုင်ဆိုင်ပေါ်ပေါက်ခဲ့တာပါရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အနောက်နိုင်ငံတွေရဲ့ဖိအားပေးခံနေရတဲ့မြန်မာအစိုးရအနေနဲ့အခုပေါ်ပေါက်နေတဲ့ဘာသာရေးဆန်တဲ့တင်းမာမှုတွေအပေါ်မှာတော့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာမဲ့အနေအထားရှိနိုင်ပါသလားဆိုတဲ့အပေါ်မှာတမ်မတ်ကြီးဟောင်းဒရက်မစ်ချဲကအခုလိုတုံ့ပြန်ပါတယ
် I don't think people are going to blame Aung San Suu Kyi for this. They really shouldn't. I think much of the anti Aung San Suu Kyi
တကယ်ဆိုရင်ဘယ်သူပြီးတော့အောင်ဆန်းစုကြည်ပေါ်မှာတော့ပြစ်ဖို့ကြမယ်လို့ကျွန်တော်မထင်ပါဘူးတကယ်ဆိုတာရခိုင်ကိစ္စနဲ့မပတ်သက်တဲ့ဒီချာကိစ္စတခုဖြစ်ပါလေရခိုင်ပြည်ထနာကသာအနောက်နိုင်ငံတွေအဓိကအာရုံစိုက်ကြတဲ့ကိစ္စတခုဖြစ်ပါလေဒီကိစ္စကတော့ပို့ပြီးတော့ကျေပြန့်တဲ့မွတ်စလင်စန့်ကျင်ရေးယူဆဖြစ်နေတာပါဒီကိစ္စကိုကြိုတင်ကာကွယ်နိုင်မှုအခုအချိန်ထိတော့အောင်ဆန်းစုကြည်ရောအန်တီအစိုးရကရောသူတို့လုံနိုင်တယ်လို့အားလုံးကိုလုဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့စိတ်သက်တွေကိုပြောင်းလဲပေးဖို့ကတိတ်ကိုခက်ခဲတဲ့အလုပ်ပါဒီအတွက်မြန်မာနိုင်ငံအနေနဲ့အချိန်ယူရမယ်ဆိုတာကိုအနောက်နိုင်ငံတွေကနားလည်ထားပါတယ်
နိုင်ငံတွင်းကဘာသာရေးဆန်တဲ့လှုပ်ရှားမှုတွေအပေါ်မြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေပေမဲ့ထိလွယ်ရှလွယ်အခြေအနေမျိုးမှာထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်နေရတဲ့အခြေအနေရှိတယ်လို့လည်း Mr. Michelle ကပြောပါတယ်
။ I don't think they hesitate. I think a little bit. I mean because it is so deeply rooted. Certainly the constitution makes it very clear that any division according to religion.
အစိုးရဘက်ကရည်ရွယ်လှုပ်ဆောင်မှုလက်တွတ်နေတယ်လို့ကျွန်တော်မထင်ပါဘူး။ကိုယ်ကယုံကြည်မှုနဲ့ပတ်သက်ပြီးရံပြတာတွေကဥပဒေချိုးဖောက်တဲ့ဆိုတာကိုအခြေခံဥပဒေမှာရှင်းရှင်းလင်းလင်းရေးထားပြီးသားပါ။ရဟန်းတွေကိုကိုင်တွင်နိုင်မှုကြိုးစားရတာကမြန်မာနိုင်ငံလိုဗုဒ္ဓဘာသာကိုထွတ်မြတ်ထားတဲ့နိုင်ငံမှာတိတ်ပြီးကိုင်ရတွေရခက်ပါလေ။တိတ်ပြီးလည်းကဲဆက်ပါလေ။တချို့စိုးရင်ကြောက်ရွံ့မှုတွေကလည်းတင်းတင်းနဲ့ကိုရှိနေတာပါ။မတူညီတဲ့ယူဆတွေနဲ့တားဆရာရှိရှိအတူနေထိုင်နိုင်မှုဆိုရင်တော့ပညာပေးကိုင်တွေရပါလိမ့်မယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာဘာသာရေးဆန်တဲ့တင်းမာမှုတွေကြိုးကြားပေါ်ပေါက်လာတာကနိုင်ငံရေးအကျိုးအမြတ်တွေလှုပ်ရှားနေတဲ့အုပ်စုတွေရှိနေပေမဲ့လည်းဘာကြောင့်လှုပ်တယ်ဆိုတာကိုတော့ပြောဖို့ခက်ခဲတဲ့အခြေအနေဖြစ်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်လို့တမ်မတ်ကြီးဟောင်းဒရက်မစ်ရှဲကသုံးသပ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တွင်းကတိုက်ခန်းတစ်ခုမှာတရားမဝင်ရိုဟင်ဂျာတွေနေထိုင်နေတယ်ဆိုပြီးဗုဒ္ဓဘာသာဖုံးတော်ကြီးနှစ်ပါးကအနာပိုင်းတွေကိုခေါ်ယူဝင်ရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းလမ်းမပေါ်မှာရက်ွက်နေသူတချို့နဲ့လှုပ်ရှားသူတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲကတနက်ပြစ်ပေါက်လူစုခွဲခဲ့ရပါတယ်ရှင်